ဟောင်ကောင်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုကိုရှုတ်ချတဲ့အနေနဲ့ဒီမိုကရေစီလိုလားတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကဟောင်ကောင်လေစိတ်ကိုချီတက်ခဲ့ကြတာကြောင့်လေယာဉ်ခီးစဉ်အလုံးမဖြစ်မနေဖျက်သိမ်းခဲ့ရပြီးတဲ့နောက်မှာတော့အင်ကာနဲ့အစောပိုင်းမှာကမ္ဘာလေကြောင်းပြန်တမ်းမှုအလို့အများဆုံးလေစိတ်ကြီးတစ်ခုမှာဖျို့ဖျဲအခြေဆိုင်နေပါတယ်အကျန့်ဖက်ဆန္ဒပြမှုတချို့ဟာအကျန့်ဖက်ဝါရဆွဲလုပ်ရအဖြစ်တရုတ်အစိုးရကရှုတ်ချပြောဆိုလိုက်ပြီးဟောင်ကောင်ဆန္ဒပြသူတွေအပေါ်တရုတ်အစိုးရကစိတ်ဆိုးဒေါသထွက်တဲ့အရေးလက္ခဏာတွေပြသခဲ့ပြီးတဲ့နောက်အခုလိုလေစိတ်ကိုပိတ်လိုက်တာပါအမေရိကန်ပြည်ထောင်စုဘက်ကတော့သက်ဆိုင်သူအလုံးအကျန့်ဖက်မှုတွေကိုရှောင်ရှားကြဖို့တိုက်တွန်းထားပါတယ်တနင်္လာနေ့ကလေစိတ်ကိုပိတ်လိုက်ပြီးတဲ့နောက်အင်ကာနေ့မနက်6နာရီမှာလေစိတ်ပြန်ဖွင့်ဖို့အာဏာပိုင်တို့ကရည်ရွယ်ခဲ့ကြတာပါဒါပေမဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကလေစိတ်ရဲ့ဆက်ရောက်ခမ်းမမှာညအထိဆက်ရှိနေကြပြီးပြန်ထွက်ကြမဲ့ပုံလည်းမရှိပါဘူးဟောင်ကောင်ကနေတရုတ်ပြည်မကြီးကိုတရက်ခန့်လွှဲပြောင်းရေးခွင့်ပြုမဲ့ဥပဒေကြမ်းကိုဆန့်ကျင်မှုကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေကအခုဆိုရင်သတင်းပတ်10ပတ်ထိရှိခဲ့ပါပြီအင်ကာနေ့အစောပိုင်းမှာတော့ဟောင်ကောင်အခြေဆိုင်ကသေးပစိဖိတ်လေကြောင်းလိုင်းရဲ့ website မှာအင်ကာနေ့လယ်ပိုင်းဆက်ရောက်ထွက်ခွာလေရင်ခီးစဉ်အလုံးဖြတ်သိမ်းကြောင်းကြေညာထားပါတယ်။အရေးတကြီးမဟုတ်ရင်ခီးသွားတာကိုရွှေ့ဆိုင်ဖို့လဲကသေးပစိဖိတ်လေကြောင်းလိုင်းကခီးတွေကိုအကြံပြုထားပါတယ်ရှင်။